ခုသတင်းပတ်တွင်အမေရိကန်ပြည်ထောင်စုအိုကလာဟိုမားကမောမှာတက်ခတ်သွားတဲ့၄၂မောင်းဟာအမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာပျက်စီးဆုံးရှုံးမှုအကြီးဆုံးတစ်ခုဖြစ်သွားခဲ့ပါတယ်။မုန်တိုင်းကြောင့်မလို့ဒေါ်လာ 1.5 ဘီလီယံကနေပြီးတော့3ဘီလီယံအထိစီးပွားရေးဆုံးရှုံးမှုတွေဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်သူတွေကပြောပါတယ်။ Planalytics ဒီရာသီဥတုလေလာသုံးသပ်ရေးအဖွဲ့ရဲ့ခန့်မှန်းချက်အရဆုံးရှုံးမှုတန်ဖိုးဟာဒေါ်လာ 2 ဘီလီယံကနေပြီးတော့3ဘီလီယံအထိကိုရှိနိုင်တယ်ဆိုပြီးတော့အဲ့ဒီအဖွဲ့ရဲ့တာဝန်ရှိသူတူဖြစ်တဲ့ Even Gold က view ကိုပြောပါတယ်။Kinetic Analysis အဖွဲ့ကသူတည်တည်ဖြစ်တဲ့ Chuck Wilson ကလည်းသူတို့ခံမှန်းချက်ရဆိုလို့ရှိရင်ဒီဆုံးရှုံးမှုတန်ဖိုးဟာ 1.5 ဘီလီယံကနေပြီးတော့ 2 ဘီလီယံအထိရှိနိုင်တယ်ဆိုပြီးတော့ view ကိုပြောခဲ့ပါတယ်။တနင်္လာနေ့တုန်းက၄၀မောင်းကြောင့် Oklahoma မြို့စုံကမိုးမှရှိတဲ့နေအများပြားပျက်စီးဆုံးရှုံးခဲ့ပါတယ်။မုန်တိုင်းကြောင့်မလို့လူ24ဦးထက်မနည်းသေဆုံးပြီးတော့လူပေါင်း240ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။စီးပွားရေးဆုံးရှုံးမှုရဲ့80ရာခိုင်နှုန်းကနေပြီးတော့90ရာခိုင်နှုန်းအထိကိုဒီအိမ်ပိုင်ရှင်တွေစီးပွားရေးလုပ်ငန်းတွေယူထားတဲ့အာမခံလုပ်ငန်းတွေကပေးချေရဖို့ရှိတယ်လို့လည်း Whipson ကပြောဆိုထားပါတယ်